COVID-19 ကရောဂါကြောင့်ပညာရေးဆိုင်ရာအထောက်အကူပြုအဆောက်အုံတွေပိတ်ပစ်ခဲ့ရတဲ့အတွက်ကမ္ဘာတဝန်းမူကြိုးကျောင်းသားပေါင်းအနည်းဆုံးသန်းပေါင်း40လောက်ဟာပညာသင်ယူဖွံ့ဖြိုးတိုးတက်ဖို့ဆုံးရှုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ COVID-19 ကြောင့်ပညာရေးအဆက်ပြတ်မှုဟာကလေးတွေအတွက်ပိုမိုကောင်းမွန်တဲ့ပညာရေးတွေရဖို့အခွင့်အလမ်းတွေကိုတားဆီးစေခဲ့ကြောင်း UNICEF အမှုဆောင်ညွှန်ကြားရေးမှူးHenry Defoe ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ UNICEF သုတေသနဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာကလေးငယ်တွေရဲ့အစောပိုင်းပညာရေး၊ကလေးစောင့်ရှောက်မှုအခြေအနေ၊ကာယောဂါကူးစက်မှုဟာကလေးတွေပေါ်တက်ရောက်မှုစတဲ့အချက်တွေကိုအလေးပေးဖော်ပြထားပါတယ်။ဝင်ငွေနှဲပါတာနဲ့အလယ်လက်ဝင်ငွေရှိတဲ့နိုင်ငံပေါင်း54နိုင်ငံမှာ3နှစ်ကနေ5နှစ်ကြာကလေး40ရာခိုင်နှုန်းလောက်ဟာစိတ်ပိုင်းနဲ့အသည့်အမြင်ဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့မိဘနဲ့အရွယ်ရောက်သူတွေစီကနေမရခဲ့ကြဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအတော်အတွင်းအမေရိကန်ပြည်ထောင်စုပြည်နယ်ပေါင်း50တဲက32ပြည်နယ်ရဲ့စီးရင်ကိုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကသူ့ရဲ့လူမှုကွန်ရက် Twitter ကနေထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီ32ပြည်နယ်နဲ့နယူးယောက်ကိုခီးသွားလာမဲ့သူတွေအနေနဲ့မဖြစ်မနေ14ရက်ကြာ self quarantine တည်တံ့ကိုယ်ပါသာကိုစောင့်ကြည့်နေထိုင်ရမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 14.8 သန်းကျော်အထိရှိနေပြီးသေဆုံးသူပေါင်း 6,100,000 ကျော်ရှိနေပါတယ်။